အောက်တိုဘာလ9ရက်နေ့ကမောင်တော်ရခိုင်ပြည်နယ်မောင်တော်ဒေသမှာရဲခင်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့အဖြစ်မှန်ဖော်ထုတ်နိုင်ရေးဒုတိယသမ္မတဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာဒီကနေ့ပထမဆုံးအစည်းအဝေးစတင်ခေါ်ယူပြီးဆောင်ရွက်မယ့်အကြောင်းအရာတွေဆွေးနွေးခဲ့ကြပါတယ်။ဒီကော်မရှင်အဖွဲ့ဟာမြေပြင်ခြေနေကိုသိရဖို့မကြခင်ပြည်ပခန့်တွေဖြစ်ရာဒေသတွေကိုကွန်ဆင်လေ့လာမှာဖြစ်တယ်လို့အစည်းအဝေးခန်းစာတရက်ကိုလည်းနှစ်လအတွင်းထုတ်ပြန်မှုရှိတယ်လို့လည်းကော်မရှင်အတွင်းရေးမှူးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒီဇင်ဘာလ၁ရက်နေ့ကသမ္မတကဖွဲ့စည်းပေးလိုက်တဲ့ရခိုင်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာဒီကနေ့မှအစည်းအဝေးစတင်ခေါ်ယူပြီးမောင်တော်ဒေသအကြမ်းဖက်ဖြစ်စဉ်နဲ့ပတ်သက်လို့စတင်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသေဆုံးမှုဒဏ်ရာရရှိမှုနဲ့ပျက်စီးဆုံးရှုံးမှုတွေအပါအဝင်ပြည်ပခန့်တွေကာကွယ်တပ်စီရဲနဲ့နောင်အလားတူဖြစ်ရပ်တွေထပ်မံဖြစ်ပွားစေဖို့ဆွေးနွေးခဲ့ကြတာပါ။ဒီကနေ့နေပြည်တော်မှာ၃နာရီကျော်ကြာဆွေးနွေးခဲ့တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ပထမဆုံးအစည်းအဝေးနဲ့ပတ်သက်လို့ကော်မရှင်ရဲ့အတွင်းရေးမှူးလည်းဖြစ်ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးစော်မြင့်ဖေကအခုလိုပြောပါရယ်
။မောင်တော်ဒေသမှာပြည်ပေါ်ခဲ့တဲ့ဖြစ်စဉ်ကိုအခြေအနေမှန်တွေကိုကျွန်တော်တို့ကခေါ်ထုတ်ရမှာပေါ့လေ။ဒီဖြစ်စဉ်ဖြစ်ရကဘယ်လိုဖြစ်တယ်လဲ။အဲသူအများသိတဲ့အတိုင်းဟုတ်သလား။တကယ်များဖြစ်ရအမှန်ပေါ်အောင်တော့ကျွန်တော်တို့ကစုံစမ်းမှာပေါ့ဗျာ။အတားတွေကဘယ်လိုစုံစမ်းရင်ကောင်းမလဲ။တခါတော့လူဖွဲ့စည်းတွေကိုဘယ်လိုချင်ကပ်မလဲ။ဒီလူဖွဲ့စည်းတွေကလည်းကျွန်တော်တို့ကော်မရှင်ပေါ်မှာယုံကြည်ဖို့လိုပါတယ်။ရှင်နဲ့ပူးပေါင်းဖို့ပေါ့လေ။ကျွန်တော်တို့ပေါ်မှာ bias နဲ့ရှိပဲနဲ့ယုံကြည်ကြည်နဲ့မှန်မှန်ကန်ကန်ထုတ်ပေါ်ပြောဆိုဖို့ကျွန်တော်တို့ကိုတင်ပြဖို့လိုအပ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ကပြောတာပါပဲ။
ဒီစုံစမ်းစစ်ဆေးကော်မရှင်ကိုဒူသမနာဦးမြင့်စွေကဦးဆောင်ပြီးလွှတ်တော်ကုသလရီကပြင်ပကတရားပညာရှင်စတဲ့အဖွဲ့ဝင်73ယောက်နဲ့ဖွဲ့စည်းထားတာပါဒါပေမဲ့လို့ဩဂတဖြစ်ဆောင်ရွက်မဲ့ဒူသမနာဦးမြင့်စွေဟာတချိန်ကစစ်အာဏာရှင်တယောက်ဖြစ်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့နှိစက်တဲ့အတိုင်းဝန်းရှိသူဖြစ်ပြီးစစ်ဗိုလ်ချုပ်ဟောင်းတူလည်းဖြစ်တာကြောင့်ဒီကော်မရှင်နဲ့ပတ်သက်လို့ဘာမှပြောင်းလဲလာမယ်လို့မမျှော်လင့်တဲ့အကြောင်းရခိုင်လွှတ်တော်အမတ်တချို့ကတုံ့ပြန်ခဲ့ကြပါတယ်တချိန်တည်းမှာပဲရသေတောင်မောင်တော်အကျန်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မတီတရက်ကိုလည်းရခိုင်လွှတ်တော်ကဒီဇင်ဘာလ9ရက်နေ့ကအတည်ပြုဖွဲ့စည်းပေးခဲ့ပါတယ်။ပြည်ထောင်စုအဆင့်စုံစမ်းစစ်ဆေးကော်မရှင်ကဦးစော်မြင့်ဖေကတော့လွှတ်တော်တွင်မှာကလွှတ်တော်ပြင်ပကလူတွေနဲ့ပါပူးပေါင်းဆောင်ရွက်တော်မယ်လို့ဆိုပါတယ်
။ကျွန်တော်ကဒေသခံပြည်သူတွေကကျွန်တော်တို့ပေါ်ယုံကြည်ဖို့လိုပါတယ်။နောက်ကျွန်တော်တို့ကိုတာဝန်ပေးတာကအမျိုးသားအဆင့်အဖွဲ့အစည်းအနေနဲ့တာဝန်ပေးလိုက်တာပေါ့လေ။အဲ့တော့ကျွန်တော်တို့ကပြည်ထောင်စုအစင်းကနေတာဝန်ပေးတဲ့အမျိုးသားဖွဲ့စည်းဖြစ်တယ်ဆိုပြီးတော့ငါတို့ကသာလင်းပါဆိုတော့ဒီလိုတစ်ဖက်သက်ထားတဲ့သဘောမရှိပါဘူးကျွန်တော်တို့ကလည်းရခိုင်ပြည်နယ်လွှတ်တော်ကကျွန်တော်တို့ပြောမယ်ဆိုလဲကျွန်တော်တို့ကနားထောင်ပါပဲရခိုင်ပြည်နယ်လွှတ်တော်အပမှရှိတဲ့ဖွဲ့စည်းတွေကိုလည်းကျွန်တော်နားထောင်ပါပဲ
စုံစမ်းစစ်ဆေးကော်မရှင်အနေနဲ့မကြခင်မှာပြည်ပခဖြစ်ပွားရာဒေသတွေကိုတွားရောက်လေ့လာမှဖြစ်ပြီးဇန်နဝါရီလ31ရက်နေ့မတိုင်ခင်ပထမဆုံးစီရင်ခန်းစာကိုသမ္မတထံတင်ပြရမှာလည်းဖြစ်ပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးလုပ်ရမှာနိုင်ငံတကာစံချိန်စနှုန်းတွေနဲ့အညီဖွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်သွားမှာဖြစ်ပြီးနောက်နောက်မှာခုလိုမျိုးပြည်ပခတွေမဖြစ်ပွားစေဖို့နည်းလမ်းတွေနဲ့မှန်ကန်တဲ့သတင်းချက်လက်တွေရရှိစေဖို့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေနဲ့ကောပြည်ပခတန်ခန်းစာခဲ့ရတဲ့ဒေသခံပြည်သူတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်လို့စုံစမ်းစစ်ဆေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ